မြောက်ကိုရီးယားနိုင်ငံကာကွယ်ရေးဝန်ကြီးဟွန်ယောင်ချောင်းရဲ့ပုံတွေကိုအစိုးရသတင်းစာတွေမှာဒီနေ့ထိဆက်လက်ဖော်ပြနေစေဖြစ်ပေမဲ့သူကွန့်မြက်ခံရပြီးဖြစ်တယ်လို့ယုံကြည်စေဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံဘက်ကပြောပါရယ်ကာကွယ်ရေးဝန်ကြီးဟွန်ကိုပြီးခဲ့တဲ့လကပဲသူ့မိသားစုဝင်တွေနဲ့တခြားကြီးရှိသူတွေရှိမှကွန့်မြက်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားအစိုးရကအထင်မှယုံကြည်ထားစေဖြစ်ကြောင်းဆိုးမျိုးတော်မှာထောက်လိုင်းရေးအရာရှိတဦးကသတင်းတောက်တွေကိုပြောပါရယ်မြောက်ကိုရီးယားဘက်ကတော့ဟွန်ကွန့်မြက်ခံရတယ်ဆိုတဲ့သတင်းကိုတစုံတရာမှတ်ချက်ပေးခြင်းမရှိသေးပါဘူး။အမေရိကန်နိုင်ငံသားဌာနပြောရေးဆိုခွင့်ရှိသူကလည်းဒီသတင်းတွေကိုသူ့အနေနဲ့အတည်ပြုမပေးနိုင်နေပေမဲ့တကယ်လို့မှန်ကန်ခဲ့ရင်ဒါဟာမြောက်ကိုရီးယားအစိုးရရဲ့အစွမ်းကုန်ရက်စက်မှုလို့ရနောက်တစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပါရယ်။ကာဝေးဝင်းကြီးဟွန်ကိုတခြားအစ်မင်းအရာရှိကြီး၃ကိုဧပြီလနှောင်းပိုင်းကမြို့တော်ပြုံရမ်းမှာကြီးရှိသူလူရာပေါင်းများစွာရှိလေရင်ပစ်၁၇နှစ်နဲ့ပြစ်ခတ်ကွင်းမြက်ခဲ့တယ်လို့တောင်ကိုရီးယားဘက်ကဗိုလ်ထုံးကြီးကစတင်ထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။တကယ်လို့ဒီသတင်းမှန်ကန်ခဲ့ရင်မြောက်ကိုရီးယားနိုင်ငံတွင်မှဖြုတ်ထုတ်တဲ့လုပ်ရည်တွေအစမပြတ်ပေါ်ထွက်နေပြီးကင်ဂျုံအန်အစိုးရရဲ့တည်ငြိမ်မှုအပေါ်မေးခွန်းထုတ်စရာတွေဖြစ်နေပါတယ်ခင်ဗျာ။